ဘင်္ဂလားဒေ့ရှ်ကမ်းလွန်ပင်လယ်စိတ်မတင်ကျွန်းနာမှာအင်္ဂါနေ့ကတိမ်မှောက်သွားတဲ့လီဝါမှာပါသူရိုဟင်ညာမွတ်စလင်တွေကအသက်မသေးချင်သူနောက်ထပ်ရိုဟင်ညာတူကိုကယ်တင်လိုက်နိုင်တယ်လို့ VOA ဘင်္ဂလားဌာနရဲ့ဘင်္ဂလားဒေ့ရှ်အခြေစိုက်သတင်းတော်တူကသတင်းပို့ပါတယ်။ဒီဖြစ်ရပ်နဲ့ဆက်ဆက်ပြီးလူမုံခိုကူးသူလို့တန်ရရှိသူ၄ဦးကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကကောက်ဆက်စ်ပဇာမှာဒီနေ့ဖမ်းလိုက်တယ်လို့လည်းသတင်းတော်ကပြောပါတယ်။လူ90ပဲဆက်တဲ့လီပေါ်မှာလူပေါင်း130ထက်မနည်းတင်ဆောင်ခဲ့တာဖြစ်ပြီးလေတိမ်မောက်မှုမှာသေဆုံးသူ15ဦးထက်မနည်းရှိပါတယ်။အဲ့လေဟာဘင်္ဂလားပင်လယ်ကိုဖျက်ပြီးမလေးရှားနိုင်ငံကိုသွားဖို့ကြိုးစားခဲ့တာလို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ပဇာဒေသကဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ရိုဟင်ညာဒုက္ခသည်တွေဟာမလေးရှားအပအဝင်တခြားနိုင်ငံတွေကိုသွားဖို့အတွက်လူကုန်ကူးသူတွေကိုအခကြေးငွေပေးပြီးအန်ဒရယ်များလာတဲ့ပင်လယ်ပြင်ကိုဖြည့်ခက်ဆန်းစောက်ထားတဲ့လှေတွေနဲ့ဖျက်သွားကြတာကြောင့်အခုလိုဖြစ်ရတွေနဲ့မကြာခဏကြုံရလေးရှိပါတယ်။ရိုဟင်ညာလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်မခံဘဲဒုက္ခသည်တွေကိုပြန်လက်ခံဖို့နှစ်နိုင်ငံနယ်စပ်မှာကျူးကျော်ရေးစခန်းတွေဖွင့်ထားပါတယ်။ဒါပေမဲ့လည်းနှစ်ဖက်အစိုးရအစီအစဉ်နဲ့ပြန်လာတဲ့ဒုက္ခသည်တအူးမှမရှိသေးပါဘူး။